ဒေါ်တန်နာတို့ NLD ဘုံအမျိုးသမီးအဖွဲ့ကကချင်စစ်ဘေးရှောင်စခန်းတွေကိုတွားပြီးတော့ကူညီခဲ့တယ်လို့သိရတယ်ဆိုတော့လေဘယ်စခန်းတွေကိုရောက်ခဲ့တာပါလဲ
ကျမတို့မိုးကြီးဆိုရင်တော့စခန်း၃ခုပေါ့နော်အောင်တပြေကက်သလစ်စိန့်ပက်ထရစ်ကျောင်းစခန်းတစ်ခုရဲ့နောက်ဇောတိကစခန်းတစ်ခုရဲ့နောက်နတ်မွန်စခန်းပေါ့နောက်တစ်ခါမိုးကောင်းမှာတော့မိုးကောင်းကျွန်းတော်စခန်းသွားတယ်မဟောင်းနှစ်ချင်းနောက်ကိုင်းတော်ဆိုတဲ့စကန်သွားတယ်နောက်မဟောင်းနှစ်ချင်းမှုကျိုးကျောင်းဆိုတဲ့စကန်ကိုသွားပါတယ်နောက်မြင်းကြီးနားမှာလေကုန်းဘယ်လင်ခန်းပေါ့နော်ကျမတို့သွားသမျှဆိုတော့လေကုန်းဘယ်လင်စကန်တော့လူကြီးအများဆုံးဖြစ်ပါတယ်နောက်ဝိုင်းမော်ပေါ့အမှတ်နှစ်မြို့မှနှစ်ချင်းစကန်ပေါ့
အဲ့ဒီစကန်တွေကဒုက္ခသည်တွေရဲ့အခြေအနေတွေကိုဘယ်လိုများတွေ့ခဲ့ရပါလဲရှင
်တစ်ခုနဲ့တစ်ခုတော့မတူဘူးရှင်တော်တော်များများတော့ဒီဒုက္ခသည်စကန်တွေက9နှစ်နဲ့6နှစ်အတော်အတွင်းနေမှာရှိပါတယ်ကြာလာပြီမိုးညင်းဆိုရင်နတ်မုံစခန်းဆိုရင်အဆောက်အဦတွေလိုအပ်နေတယ်တောင်ကြီးစီးတဲ့ချောင်းဘေးမှာရှိတဲ့စခန်းဆိုတဲ့အတွက်ကြောင့်တောင်ကြီးစီးစင်နိုင်သူတို့မွေးထားတဲ့ဝက်ကလေးတွေပါလေးပါသွားတယ်အိမ်တွေပါလေးပျက်စီးတာတွေပါလေးလည်းရှိရပေါ့နော်အဲ့ဒီမှာကလေးတွေမိုးဖောက်မှုများတဲ့အတွက်ကြောင့်မိခင်ရောကလေးရောကျန်းမာရေးနည်းငယ်ချိုယွင်းတာတွေလည်းကျမတို့တွေ့ခဲ့ရတယ်ပေါ့တခြားလိုအပ်ချက်တွေကတော့ရုပ်ပိုင်းလိုအပ်ချက်စိတ်ပိုင်းလိုအပ်ချက်နှစ်ခုညင်ခဲ့တာပေါ့နော်ကဲမှာလက်ရှိခိုလုံနေရတဲ့သူတွေပြောတဲ့စကားကတော့သူတို့ကကိုယ့်ရဲ့ကိုယ့်ဒေတာကိုပြန်ပြီးခြေချကျင်တယ်။ကိုမဘလို့ပဲစိုက်ပြိုးပဲစားစားပြင်ကျင်တယ်။အဲဒီမှာမနေခြင်းဘူး။သူတို့ကမှရှိခဲ့တဲ့ခြံလေးအိမ်ကြီးကပြစ်လာတာ၄-၅နှစ်ရှိပြီ။တခြားစိုက်ပြိုးရေးအနေနဲ့ဝင်ပြီးစိုက်ပြိုးသွားမှမြေလွတ်မြေရိုက်ချင်ပြီးသူများယူသွားမှလည်းသူတို့ကပူပန်ပါတယ်။အဲ့ဒီဟာလေးတွေပေါ့နော်ရုပ်ပိုင်းစိတ်ပိုင်းလိုအပ်ချက်ကလေးတွေတွေ့ရပါတယ်ရှင်
။ဟုတ်ကဲ့စာဝင်နေရေးအချက်တဲတွေလည်းအခုတွေ့နေရတယ်လို့ကြားတယ်လေဆိုတော့အဲ့ဒီအခြေအနေတွေကဘယ်လောက်ထိစူးစိုးရွရွဖြစ်နေပါလဲ
စာဝင်နေရေးအချက်တဲကတော့ကျွန်တော်တို့ခုလာခဲ့တဲ့သမျှဆိုရင်ဝိုင်းမော်ဆိုရင်တော့သူတို့ကိုယ်တိုင်စခန်းလူကြီးကနိုင်ငံတော်ကြီးတိုင်ပင်ခံပုတ်မတ်လာလာခဲ့ပြီးနောက်ပိုင်းမှာသူတို့အရင်လက်မှုပညာလေးတွေလုပ်တဲ့လုပ်ကလေးတွေသင်တန်းလေးတွေပေးပြီးမရအောင်လည်းလုပ်ပေးခဲ့တဲ့အတွက်အဲ့စခန်းမှာနေတဲ့သူတွေကတော့အဆင်ပြေတယ်တော်တော်များများကစခန်းမှာမရှိဘူးလုပ်သွားလုပ်နေကြတာတို့အပြင်သွားအလုပ်သွားလုပ်နေကြတာတို့အဲ့လိုရှိရဲ့မိရရှိရဲ့နောက်စခန်းမှာနေတဲ့တဲကလေးတွေကိုလိုက်ကြည့်ရဲ့အခါကျလို့ရှိရင်လေသူတို့လေအကုန်မဲ့တော်ပြည့်ပြည့်စုံစုံဒီ rice cooker လိုမျိုးလိုသမင်းပေါင်းလေးတွေနောက်သူတို့သုံးတဲ့ပစ္စည်း TV လေးတွေပါလေလို့ရှိရဲ့မိကြည့်တဲ့အခါလဲသူတို့ဝင်ငွေရတဲ့အလုပ်တွေကိုလေတော်တော်များများလုပ်နိုင်လို့ဖြစ်တယ်ဆိုတော့တချို့စခန်းတွေမှာကျတော့ဟိုလှောက်ရှောက်ဖို့ကိုခက်ခဲတာလည်းရှိရဲ့ပြင်လှုပ်ထွက်လို့ခက်ခဲတာလည်းရှိရဲ့ပေါ့နော်ကျမတို့ဒီမိုးကောင်းမဟောင်းနှစ်ချင်းစခန်းကိုရောက်တဲ့အခါစခန်းတောင်ကန်းပြောတာကျတော့ဟိုတချို့တွေကျတော့လဲစိတ်သက်ပိုင်းရာအားနည်းပြီးအမုံစိတ်ကအားနည်းလာတဲ့အခါကျသူများပေါ့မိကိုချင်စိတ်များလာတဲ့သဘောလေသူတို့တွေ့ရတယ်လို့ပြောတယ်ဆိုတော့ကျမတို့ကအတိအကျတော့ကိုကိုယ်တိုင်လောက်ကန်နိုင်တဲ့အထိကိုကိုယ်တိုင်ရက်တည်နိုင်တဲ့အထိလုတ်ပြီးနိုင်ဖို့လိုအပ်တယ်ကျမတို့တွေ့ခဲ့ရပါတယ
်ဟုတ်ကဲ့တော်တနာလည်းပြောသွားတဲ့အထက်မှာပါတယ်ပေါ့နော်ဒီဒုက္ခသည်တွေဒီစခန်းတွေမှာရောက်နေတာ9နှစ်6နှစ်လောက်ရှိပြီဆိုတော့လေဟိုဒီလောက်ကြာတဲ့အထိသူတို့ဒီစခန်းတွေမှာရှိနေတာနောက်နေရမပြောင်းနိုင်တာကဘယ်လိုတွေကြောင့်လို့သိရပါလဲ
အထက်ကတော့ခြံရင်းပေါ့တိုက်ပွဲတွေဖြစ်နေသေးတယ်ငင်းချင်းမရသေးဘူးလုံခြုံမှုကလည်းမဲ့လာတာပဲလေတရားဥပဒေစိုးမိုးရလည်းလိုလိုဖြစ်လာတယ်လို့ဆိုဒါကြောင့်မဲ့ဖြစ်ပါတယ်ဒါတော့နိုင်ငံတော်အစင်အလုပ်ဆောင်ပေးရမယ်ကျမတို့ကြိုးစားပေးရမယ
်ကချင်ပြည်နယ်အတွင်းမှာကောအခုလက်ရှိတိုက်ပွဲတွေဖြစ်နေတာတွေရောရှိပါတော့တန်တာတို့ဘလို့ကြားရလဲ
အခုလောလောဆယ်ဒီစနိုင်းဘက်ပေါ့နော်ဒီဒုက္ခတက်စကန်နေရှိတဲ့ဘက်ကတော့သွားလို့လုံခြုံမှုမရှိသေးဘူးလို့တော့ကြားပါတယ
်ဟုတ်ကဲ့ဒီကချင်ဒီစစ်ပေးဆောင်ဒုက္ခသည်တွေသူတို့နေရပြန်ဖို့အနေအထားတွေနောက်တော့ကဒီကချင်ပြည်နယ်အတွင်းမှာတော့ဒီငင်းချမ်းရေးရဖို့အတွက်တွေဆိုရင်တော့တန်တာအနေနဲ့ဘလို့များမြင်ပါလဲ
ကျမတို့ကတော့မြန်မာတိုင်းငလုံးငင်းချင်းရစီစဉ်ပါတယ်။ဘုံမျိုးသမီးကော်မတီအနေနဲ့ကတော့ကျမတို့လိုအပ်တဲ့အချက်ကိုဟိုကျမတို့ရဲ့ပို့လုံးမှုဆောင်ဖွဲ့ပါတီကိုတင်ပြသွားပါမယ်။အထူးကတော့ငင်းချမ်းမှုမရသေးတဲ့ကာလမှာအထူးကိစ္စကတော့ကလေးနဲ့မိခင်တွေပဲဖြစ်တယ်
။ဟုတ်ကဲ့ဒီဒုက္ခတဲ့စခန်းတွေစီကိုဒီပြင်ပကအလူရှင်တွေကိုကန့်တတ်ထားတာတွေရှိတယ်လို့လည်းကြားရတယ်ဆိုရောဒေါ်တန်နာတို့ဘာတွေသိခဲ့ရပါလဲ
။ကျမတို့တွေ့ခဲ့တဲ့အထက်မှာတော့မြစီနာတို့ဝိုင်းမော်တို့အထိတော့လူရှင်တွေလာကြတာလေတွေ့ပါတယ်။ကုလသမဂ္ဂလည်းအောက်ခံဖွဲ့စည်းပြီးလာတာတွေ့ပါတယ်။စနိုင်းတို့ဘာလို့တော့သွားလို့ထားမဲ့အချင်းပြင်းနေမျိုးသားလို့တော့ကိုယ်စလဲအမှတ်ကိုပေါ့နော်ဥပမာကြည့်အဲဆိုင်တထောင်ကျော်သွားလှူထားတယ်လို့ပြောတယ်။တခြားအဖွဲ့စီတွေကတော့တနိုင်းတို့ဘာလို့ပဲကိုငုံမပေးသေးဘူးလို့တော့ကျမတို့ကြားခဲ့
။ဟုတ်ကဲ့ဒေါ်တန်နာတို့အမျိုးသမီးအဖွဲ့ရရောဟိုဘာတွေများလှူဒန်းခဲ့ပါလဲ။
ကျမတို့ကအဓိကဆန်နဲ့စီပါပဲဆိုတော့အားလုံးစုစုပေါင်းဆိုအိမ်တော်စု289တအိမ်ကောင်ကိုဆန်ဆက်နှစ်ပြီတအိမ်စီတပုံးပေါ်စုတန်းခဲ့ပါခောက်ဆွဲချောက်ပါတယ်ကော်ဖီမစ်ပါတယ်ပေါ့နော်နောက်တအိမ်တော်စုကိုနွေးတဲ့၃ထည်စီပါတယ်ကျောင်းနေရွယ်ကလေးတွေအားလုံးအတွက်ကျောင်းသားတယောက်ကိုလာဆောင်တစ်သားစင်နဲ့ပေါ်ပင်စေချောင်းလုပ်ပါတယ်
โอเคခုလိုပြပြတာကျေးဇူးတင်ပါတယ်ရှင်